မြန်မာနိုင်ငံမှာစပားဆေးတွေပြန်တက်နေတာအခုလက်ရှိတင်းတရာကို73သိန်းကျဒီဈေးအထက်မှာရှိနေပါတယ်ဒီလိုစပားဆေးတွေတက်နေပေမဲ့လည်းဝယ်လိုအားကများနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုဝင်းခန့်ကပြောပြမှာပါရှင
်အော်တိုဘာလကုန်ပိုင်းမှာစပားဆေး8သိန်းအထိကျဆင်းသွားခဲ့ပေမဲ့အခုနိုဝင်ဘာလအစမှာတင်းတရာကို73သိန်းအထက်ရောက်လာပါတယ်ဒီကကတော့လယ်တရေကကုန်ကျဆေးကိုကာမိဖို့အတွက်လယ်သမားတွေကအရင်ကြည်နိုင်မဲ့ဈေးတန်းတစ်ခုကိုကင်ပြီးရောင်းချလာတာပါဒီချိန်လေးကိုဘုကိုတိုင်အုပ်တွင်းမြို့နယ်ဘက်ကလယ်သမားတယောက်ကအခုလိုပြောပါတယ
်ဆက်တိုင်ကြီးလည်းဈေးကြီးပေးပြီးတော့ဝယ်လိုက်ရပြီကျောင်းတဲ့သူတွေကလည်းလောင်တဲ့သူကလည်း8လ8လလောက်ကအောင်းလာတဲ့အမြတ်တွေနဲ့တွေ့ကြည့်မယ်ဆိုသူတို့ဒီ30လောက်မရှိရင်မရောင်းတော့ဘူးလို့ကျွန်တော်မြင်တာပေါ့လေကျောင်းသူတွေကတွင်းအားစုများတယ်လားဒီဟောစာဈေးရှိမယ်ထွန်နဲ့ထွန်ရည်ဈေးရှိမယ်ကောက်ဆိုင်ဈေးတွေရှိမယ်ပေါင်းနှုတ်ဈေးတွေရှိမယ်ဒီဈေးတွေအကုန်လုံးပေါင်းလိုက်တဲ့အခါကျတော့တောင်သူကကင်ထားတဲ့ဈေးရန်ပေါ့နော်ဒါတူတယောက်ဆိုတော့မဟုတ်ပေါ့နော်အများကနေတောင်သူစုပ်ကင်ထားတဲ့အနေထားပေါ့နော
်စပားသေးတက်နေပြီမဲ့ဝယ်လိုအားကများနေတယ်လို့ဆန်ဆက်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်ပြည်တွင်းမှာမွေးမြူရေးလုပ်ငန်းတွေပိုများလာတဲ့အတွက်စံချမ်းဝယ်လိုအားကများနေတာပါမနစ်ကတင်းတရာကိုကျပ်8သိန်းပဲရှိခဲ့တဲ့စင်းတုခစပားကအခု73သိန်းဝန်းကျင်ရောက်လာကြောင်းမန္တလေးတိုင်းစပားကုန်တဲ့တို့ကပြောပါတယ်
ဒီကတော့ကျက်စာဆက်နေရလဲဒီစာကျမ်းပေါ့ဒီကအင်းရယ်သုံးနေတော့ဝယ်လာလိုက်ဒီကကျက်ရောသားပါကျက်ရောပေါ့ဒီကောင်တွေကဒါဝယ်နေတော့ဟိုကုန်ကျန်းပေါ့ဒီကကုန်ကျန်းလုံးဝင်တော့ခုနိုင်ငံကုန်ရောက်သားလို့အောင်လဲဈေးကျက်လာ
ပုံမှန်ဆိုရင်မိုးစပားလှိုင်လှိုင်စပေါ်တာနဲ့စပားဈေးကြားလေးရှိပေမဲ့ဒီနှစ်မှာတော့ခဏပြုတ်ကျသွားပြီးချက်ချင်းဈေးပြန်ကောင်းလာတာလို့အေယာဝတီတိုင်းကဆန်ဆက်ပိုင်ရှင်တို့ကလည်းပြောပါတယ်
ကျန်ရဘူးမတရားထုတ်ပြန်ရကြသေးတယ်လေအဲ့ဒီအမှန်လည်းပြန်တက်လာတော့ကုလူလည်းနည်းနည်းခံတာဝါလို့လက်ရှိကတော့ဒီလုံးလေးဆိုရင်တော့အားလုံးလက်သမားတွေအားလုံးတက်ရှိနည်းနည်းချောင်းနေနေဒီနေ့ကြာရင်တော့ဝေသားတဲ့ကဏ္ဍရောတာကြီးကမနစ်ကဒီနေ့၃ဆဖြစ်နေတာတော့ကုလူကြည့်ကြတယ်လေ
မနစ်ကမိုးစပားပေါ်ချိန်မှာတင်းတရာကို၆သိန်းဝန်းကျင်ဖြစ်ပြီးအဲ့နောက်၁၂သိန်းအထိနောက်ပိုင်းမှာတက်ခဲ့ပါတယ်အခုစပားပေါ်စားမှာ၁၀သိန်းအထက်ကနေပေးဝယ်နေရတဲ့အတွက်စပားဈေးကိုခံမှန်းလို့မရသေးပါဘူးတရုတ်ဘက်ကစံဝယ်လိုအားကျော်သွားပေမဲ့ဘင်္ဂလားဒေ့ရှ်ကစံတန်ချိန်2သိန်းခွဲနဲ့ပေါင်းစံတန်ချိန်5000ကိုဝယ်ယူဖို့မြန်မာနဲ့ MOU မကြသေးခင်ကရေးထိုးခဲ့ပါတယ်2028ခုနှစ်အထိနှစ်တိုင်းအတုပ်လိုက်ခွဲပြီးဝယ်ယူထားတာပါအခု2022အောက်တိုဘာ31ရက်နေ့စံတန်ချိန်2000ကိုဘင်္ဂလားဒေ့ရှ်တင်ပို့ခဲ့တယ်လို့စံလုပ်ငန်းရှင်တင်ကထုတ်ပြန်ထားပါတယ်